ကျမတော်မူပါစတူတော်မောင်ရေပြီးခဲ့တဲ့ရက်ပိုင်းကထူးထူးဆန်းဆန်းတင်းတပုတ်ကြားလိုက်ရတယ်အဲ့ဒါကတော့ရန်ကုန်မြို့လမ်းမတော်မြို့နယ်မှာအမျိုးသမီးတယောက်သူ့ယောက်ျားနဲ့စကားများရန်ဖြစ်ရာကနေကိုလုံးတီးချွတ်ချပြီးအဝတ်စားပလာနဲ့ရှောက်ပြေးခဲ့တယ်ဆိုတဲ့သတင်းမှပဲငတ်တူရန်ဖြစ်ရတဲ့အကြောင်းရင်းကမနေ့ကတည်းကနေယောက်ျားလုတဲ့သူအလုရှာရမှာအဆင်မပြေတဲ့အတွက်လို့သိရပါတယ်သတင်းဖတ်ရသူကြားရသူတော်တော်များများကအမျိုးသမီးကိုအဆက်ကင်းမဲ့တဲ့လှုပ်ရက်ဆိုပြီးပြစ်တင်ဝေဖန်ကြပါတယ်သူတို့ပြစ်တင်ဝေဖန်တာကိုမပြောလိုပေမဲ့နောက်ွယ်ကအမျိုးသမီးရဲ့ခံစားလောင်ကျွမ်းနေရတဲ့တောကအပူကိုကိုချင်းစာနာပေးဖို့မေးလျော့နေကြတယ်လို့အဘပြောကြင်ပါတယ်ကွယ်အရန်ကိုစာဝတ်နေကြက်တဲလာတဲ့ခါမှာစိတ်ခံစားမှုကအဆုံးစွန်ထိရောက်သွားပြီးခဏတာယူတုပေါက်ကွယ်အစဉ်ညင်မဲ့ဖြစ်သွားပုံရပါတယ်လို့ငါတော့သုံးသပ်မိပါတယ်စာဝတ်နေအရန်ကိုကြက်တဲလာကြတဲ့အခါမှာခုလိုဖြစ်ဖြစ်မျိုးတဲ့ဆိုးတဲ့အနေအထားမျိုးထိငါတို့ပြည်သူတွေရောက်ခဲ့ကြတယ်မဟုတ်လားမိသားစုကိုဈေးဘူတစ်နေ့2500ကျပ်ရှာမပေးနိုင်လို့ကိုကိုကိုဇွဲကြိုးကြတက်သေးလိုက်တဲ့အမှုရန်ကုန်မြို့တကုံစိတ်ကမ်းမြို့နယ်မှာဖြစ်ပျက်ခဲ့တယ်။ထို့အတူနယ်မြို့တစ်မြို့မှာလည်းစာဝတ်နေအကျက်တဲကြောင့်မိသားစုလိုက်အစိတ်တော့တက်သေးကြတဲ့အဖြစ်လည်းဖြစ်ခဲ့ဘူးတယ်။ဒါတွေကိုကြည့်ရင်လမ်းမတော်မြို့နယ်မှာဖြစ်ခဲ့တဲ့အမျိုးသမီးရဲ့အဖြစ်ပျက်ကိုကိုချင်းစာနာမိကြမှာပါ။အလုတ်ကင်ရှားပါလွန်တာမြန်မာငွေကြက်တံမှုအစမတန်ကျဆင်းတာကုန်စည်နှုန်းကြီးမြင့်တာတွေဟာငါတို့ပြည်သူတွေကိုအဆုံးစားမရှိအောင်နဲ့တဲ့အကြောက်ထဲဆွဲခေါ်နေသလိုပါပဲ။အထူးသဖြင့်အလောက်ကင်ရှားပါမှုကငါတို့တိုင်းပြည်ကိုအဖက်ဖက်ကနေအထိနာစေခဲ့တယ်။ပြီးခဲ့တဲ့ရက်ကမှကိုရီးယားနိုင်ငံကအလုတ်ခေါ်စာအတွက်ရှောက်လာလာရှောက်ကြတဲ့လူငယ်တွေရဲ့အဖြစ်အပျက်ကိုကြည့်ရင်ငါတို့နိုင်ငံမှာရှိနေတဲ့လူငယ်တွေရဲ့အလောက်ကင်ရှားပါမှုကတော်တော်အခြေအနေဆိုးနေပြီဆိုတာမိမောင်းထိုးပြနေသလိုပါပဲ။အဲ့ဒီရှောက်လာအတွက်လူ9000လောက်စုပြုံတိုးဝေးနေကြလို့အဆောက်အဦအစိတ်ပိုင်းတချို့ပြိုကျပြီးအသက်ဘေးနဲ့နီးကပ်ခဲ့ရတာအချင်းချင်းခိုက်ရန်ဖြစ်ပွားကြတာနေပူထဲမှာလူများစွာတိုးဝိတ်နေကြလို့မကြာခဏမူးမိတ်လဲကျသွားခဲ့တာတွေရှိခဲ့တယ်မဟုတ်လားမုံရွာဘက်ကလူငယ်တွေဆို express ကားကြီး3စင်းကိုဆင်းလုံးငါးပြီးတောင်လာလျှောက်ကြတဲ့လျှောက်လာလာတင်တဲ့ပင်လုံခမ်းမအနီးမှာညအိတ်ဆောက်ကြတဲ့မကြာခဏမူးမိတ်လဲကျနေလို့လူနာတင်ကား2စင်းကိုလည်းအစင်သင်းလုတ်ပေးထားရတဲ့မကြည့်ရနိုင်တဲ့မြောက်တကုံပင်လုံခမ်းမနာကရက်ွက်သူရက်ွက်သားတွေကခမဲ့ရေတန့်မှုတွေနဲ့စားစရာတွေကိုဝေမျှပေးခဲ့ရတဲ့သူများနိုင်ငံမှာအလုတ်သွားလုတ်ကြရတဲ့အခါမှာလဲသူများနိုင်ငံသားတွေလက်ဆောင်ရတဲ့ဒီသုံးလုံးလိုအလုပ်မျိုးကိုလုပ်ကြရတယ်ဒီသုံးလုံးအလုပ်ဆိုတာက dirty ငှက်ပတ်တဲ့အလုပ် dangerous အန္တရာယ်များတဲ့အလုပ် difficult ခက်ခဲတဲ့အလုပ်တွေပေါ့ငါတူဒါကြောင့်သူများနိုင်ငံမှာအသက်အန္တရာယ်နဲ့နီးတဲ့အလုပ်တွေကိုအပင်ပန်းအစင်းရဲခံအနှိမ်ခံပြီးလုပ်နေကြပေမဲ့ကိုယ်နိုင်ငံအတွင်းမှာကအလုပ်ကင်ရှားပါလွန်နေတာကြောင့်လူငယ်တွေမှာရွေးစရာမရှိခဲ့ဘူးဒါကြောင့်လူငယ်တွေဟာမဖြစ်မနေအရေးစုံကြီးပြည်ပမှာအလုပ်သွားလုပ်ကင်နေကြရတယ်2016ခုနှစ်အတွင်းကထုတ်ပြန်ထားတဲ့တရားဝင်ကိန်းဂဏန်းတွေကအလုတ်ကင်အေဂျင်စီတွေကနေတဆင့်ပြည်ပကိုသွားရောက်အလုတ်လုတ်ကင်ကြတဲ့သူတွေဟာတစ်နှစ်အတွင်းမှာ 36,000 ကျော်ရှိတယ်။ထိုင်းနိုင်ငံကိုအများဆုံးသွားကြတာဖြစ်ပြီးအခုဆိုရင်ထိုင်းနိုင်ငံဘက်မှာမြန်မာအလုတ်သားခန့်မှန်းကြီး9တန်းဝန်းကျင်လောက်တောင်ရှိနေပါတဲ့ငါတူ။ဒါဟာငါတို့နိုင်ငံအတွက်လူဆွမ်းအားအရင်းမြစ်တွေကိုအများကြီးဆုံးရှုံးစေပါတယ်။မွန်ပြည်နယ်ဘက်ကတချို့ကျေးရွာတွေဆိုရင်လူငယ်တွေရွာလုံးကျွတ်နိုင်ငံရက်ချမှာအလုတ်လုပ်နေကြတာကြောင့်ရွာမှာတက်ကြီးရွယ်ဦးနဲ့ကလေးတွေလောက်ပဲကြံခဲ့ပါတယ်။ဒါဟာငါတို့နိုင်ငံရဲ့စီးပွားရေးကြက်တဲမှုအလုတ်ကင်ရှားပါမှုငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုတွေရဲ့အကျိုးဆက်တွေပေါ့။လူငယ်တွေအလုတ်ကင်ခွင့်လန်းရလာစေဖို့အဓိကကြတာကပြည်တွင်းကိုလာရောက်ရင်းနှီးမြှုပ်နှံမဲ့ပြည်ပကုမ္ပဏီတွေအတွက်အာမခံချက်ရှိမဲ့အနေအထားမျိုးကိုအစိုးရကဖန်တီးပေးဖို့လိုအပ်နေပါတယ်ငါတို့။ပြည်ပကနေလာရောက်ရင်းနှီးမြှုပ်နှံကြမဲ့ကုမ္ပဏီတွေအတွက်အခက်အခဲဖြစ်နေစေတဲ့တင်းကျပ်လွန်းတဲ့နှီးဥပဒေတချို့ကိုဖြေလျှော့ပေးတာအခွန်တွေကိုရှော့ပေါက်ပေးတာလက်စမီပုံမှန်ရအောင်ဆောင်ရွက်ပေးတာမြင်းနီယာငှားရမ်းကားတွေအစမတန်ဈေးကြီးနေတာကိုတင်းတင်းလျှောက်ပတ်အောင်ဆောင်ရွက်ပေးတာမျိုးအစိုးရကလှုံ့ဆော်ပေးစေချင်ပါတယ်။အရင်ကဒေါ်အောင်ဆန်းစုကြည်ကြောင့်နိုင်ငံသားယင်းနှိမ့်နှံမှုတွေအများကြီးရှိလာမယ်လို့ခန့်မှန်းခဲ့ကြပေမဲ့ထင်သလောက်ခရီးမပေါက်ခဲ့တာကအရင်အစိုးရလက်ထက်တုန်းကရေးဆွဲခဲ့တဲ့နိုင်ငံသားယင်းနှိမ့်နှံမှုဆိုင်ရာနှီးဥပဒေတွေရဲ့အာဏာချက်တွေအပြင်အခွန်အခတွေများပြားလွန်းနေတာအဆောက်အဦဆောက်လုပ်ဖို့မြင်းနီယာငှားရမ်းကားတွေအစမတန်ဈေးကြီးတာကျွမ်းကျင်လုပ်သားနှဲပါတာအရင်အစိုးရလက်ထက်တုန်းကလစဉ်အဖွဲ့အစည်းတွေကိုတရားမဝင်ပေးနေရတဲ့အန်တာတီဘယ်ကြီးတွေကိုကြောက်ရွံ့နေတာကြောင့်လည်းပါပါတယ်ငါတို့ဒါတွေကိုအစိုးရတဲ့ကဖြေလျှော့ပေးလိုက်ရင်နိုင်ငံသားယင်းနှိမ့်နှံမှုတွေများပြားလာပြီးအလုတ်ကင်ခွင့်လန်းနေဒီထက်ပေါများလာမှာဖြစ်ပါတယ်လို့ပြောရင်ဒီတစ်ပတ်အတွက်ဤကုန်းချုပ်လိုက်ပြစီငါတို့မင်းလဲအရင်ငါးစီစပြန်မှာမင်းရဲ့စာကူမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဖစန်နီဦး